သာသနာတော်တကယ်2500ခုရှိတယ်။ဘောဓသာတကယ်1600ခုရှိတယ်။သာသနာတော်ရဲ့ဉာဏ်ဉာဏ်။ဒါကြိမ်ရန္တဝန်ရပ်ွယ်ဒီသာသနာတော်သိဉာဏ်မိသားစုတို့နေဝေနေဟိအကဲဝဲသောဘုရားသောဓမ္မနန္ဒတိအသိဉာဏ်ဟောကြားအပ်သည်ပမာဒနှင့်အပမာဒတရားတို့မှာသောဓမ္မတော်ရဲ့ခန္ဓာကိုဘုရားမြတ်စွာဘုရားမဟာကရုဏာကိုအာရုံပြုလာသည်ဒီပတ်သက်သောဘုရားနာမနာမအားသာဖြင့်ပတ်သက်သောယောဂတာကောတိဟိတိအပ္ပနေယကာလံတရောတောဣဇုကရာမိဧရံကတောလောကဟိတာယနာတောနမောမဟာကရုဏိကနာတတယောနာသောဝိနေယယသာသတ္တဝါဟိသံသာသီပါလလာတောဒဘုံပေါင်းသာတိနာနာမိညာသိစဉ်တော်မြတ်ဘုရားတို့သဗ္ဗသောတိဟိပိကရေကဘာအေသက်တင်္ကာတို့ဖြင့်တော်လည်းအပ္ပမိယံဒီတဲ့တိုင်းသာဖော်ပြခြင်းမှာမသွန်နိုင်ပါသောကာလံဤအသင်္ချေသိမ့်ဒီကဘာစီတာလောကာလတလုံးလောကဟိတယတတလောကဤဂျိုတိပါအလုံးကအတိတုလရာမိဥစ္စာအသက်ရှင်လက်အင်းသာမိဒာရှိပါသမီးသာလင်တခါကလေးဆွမ်းနေပြီဟုတေသူထဝေငါးဘဲအစုအလုံးခရင်တော်အမှုတော်ကိုသရောတော်ဘုရားရှင်ယန္တံကျိုးကုန်အားထုတ်တော်ဘုရားသည်ဖြစ်၏ဒေရမတိမြေလုံးအသက်ဆုံးမရဲ့နှလုံးသေဝံကိုတော်ဤရှင်မင်းတို့ရသောဘဝဒါနံစိတ်ံရာစွာရောက်တော်မူခရသာမေတိ။မဟာကရုဏိကသသတ္တဝါမြာယဝေသတေတုသဒ္ဓါဖြစ်ခြင်းမဟာကရုဏာအရှင်ဖြစ်တော်မူသော။သာသနာသတ္တဝိနည်းရာရာစွာသတ္တဝါဤ။ယံသာစီပါလလာတောင်းတဘုံပေါင်းသာတိ။နာထမြညာသို့ရှင်တော်မြတ်ဘုရားအာနမောတုတိကြောင်းကြောင်းမံဟောနေရောဤကရောယောကျိုးရှိခိုးခြင်းသည်အတုဘဝတုစင်တလတိဖြစ်ပါစေသတည်ဒီကနေ့ညသမထတာဟောပြောမဲ့တရားဒေသနာရဲ့အမည်ပမာဒနဲ့အပမာဒလို့ဒီမှာထားပါပမာဒမကြောင်းနဲ့အပမာဒပမာဒဆိုတာမိတ်ဆက်ရောခြင်းနဲ့အပမာဒဆိုတာမမိတ်ဆက်ရောခြင်းဘုရားမြတ်စွာရဲ့ဒေသနာတော်တွေထဲမှာဒီစကားလုံးနှလုံးအစဉ်သေးပြီးတော့ပေါ်ကြရမှာဖြစ်ပါတယ်သုတ္တကလုံးနှလုံးအနေနဲ့အပမဒနဲ့အပမဒဆိုတဲ့အဲမှာအပမဒဆိုတဲ့စကားလုံးကဘယ်လိုကြီးကျယ်လဲကျယ်ဝန်းတဲ့အတွေ့အကြုံစကားလုံးမှာအတဂရာရှင်ပြမဘုရားဘောသအခြေရက်ကဓမ္မဂရအတဂရာမှာဖြစ်ရှင်တာဘုရားမြတ်စွာဘုရားလည်းကလည်းအပမာဒဆိုတဲ့စကားလုံးကိုမှွန်ကျင်ပြီးတော့အလေးထားပြောကြတယ်။အဲဒါကြောင့်မလို့တရားသိခင်တော်တဲ့ပြိဿတ်ကနေနဲ့ဘုရားရဲ့တရားတော်တွေထဲမှာအနန္တရာအမိပါဏနဲ့သမာဒဆိုတာလေသူသမာဒရဲ့အဆန်းကျင်တဲ့အနေနဲ့အပမာဒကိုပေါ်ပြတဲ့စကားလုံးကိုဒီနဲ့တွေ့ပါဒီလိုဘဝတသက်တာမှာဒီနဲ့အရေးပါတယ်နဲ့အရေးကြီးတယ်နဲ့ ီကြောင့်အာလုံးသိချင်တယ်လို့ဒီကနေ့ညချင်အောင်ဆောင်ပါအဲ့တော့ပမာဒဆိုတဲ့စကားလုံးပါဠိစကားလုံးကိုမြန်မာလိုပြန်လိုက်တဲ့အခါမှာမေ့လျော့ခြင်းသီလရောခြင်းလို့ဆိုတာသာသာပြန်စကလုံးောက်တာဖြစ်ပြီးသီလရောဆိုတာဘာလဲလို့တစ်ဖြစ်တဲ့မျိုးလို့အပ်ပြီးလောကဘာလို့ပြောကြတယ်။အော်မကြီးကဒုက္ခရာလေးကြည့်တယ်။သီလကိုဘယ်လိုလဲရမလဲ။ဒီလိုပါလို့ဆိုနေတာ။ပြောစရာလေးရှိတယ်ငါမပြောနိုင်ရသေးဘူး။အဲ့ဒါဆိုတော့သီလရောခြင်းလို့ခေါ်တာ။ဘုရားမြတ်စွာဘုရားကဤစဉ်စုံနဲ့ဤသူဒီပင်နာမည်တဲ့အသေးစိတ်ကိုပြုလို့နေနေတယ်เนาะဤစဉ်ပြောတာဟောငါတော့မနဲ့လူကြီးကြည့်နေလိုက်တာပြောပါဦးသွားစရာလေးသွားရအောင်မေ့နေလိုက်တာမသွားရဘူးပြောစရာလေးပြည့်နေလိုက်တာမပြောရဘူးဆိုတာကသမာဓိလို့ခေါ်တာအဲ့ဒီအသေးစိတ်ဆက်ပတ်တဲ့အရေးဘုရားမြတ်စွာဘုရားရင်ဟောကြားတော်မူခဲ့တဲ့အဓိပ္ပာယ်မှာခေါင်းကျမ်းထဲမှာအပါဝင်ဖြစ်တဲ့ဒီသင်္ခါရကိုဆန္ဒပြုတယ်။ဝိပန်ကားလို့ဆိုတာတရားဓမ္မတွေကိုသိဉာဏ်သိချာပြီးတော့ဟောကြားတဲ့ဆန္ဒပြုတယ်။ဒီကလေးရဲ့အသေးစိတ်တွေကိုရှင်းရှင်းဟောကြားပြီးတော့ပြည့်ပြည့်စုံစုံနားနဲ့ဆက်ပြီးတော့ဘုရားမြတ်စွာဒီနေ့တရားဓမ္မကိုဟောတဲ့ဒီလောကမှာအလုံးစုတဲ့စကလုံးကြီးပေါ်ရတာသူစကလုံးကြီးရဲ့အဓိပ္ပာယ်ကဉာဏ်ပါရနာခြေဝန်းကြီးဉာဏ်ပါရနာမှာတည်းအဓိပ္ပာယ်ပေါ့မှာတည်းလေအဲ့လိုတည်းစိတ်ကပေါင်းနေလို့ဒီလူကြီးအကြောင်းအရာကိုမရောက်နိုင်ဘူးအဲ့ကြောင့်မလို့သူစကလုံးကြီးရဲ့စိတ်ကိုဆန့်ကျင်ရတယ်ဒီရလာဒီစကလုံးမှာဒီစိတ်ကိုဆိုးလို့ပါတယ်ဆန့်ကျင်ဟုတ်ဒီတော့ကျွန်တော်ဘုရားမြတ်စွာကဝိသင်္ခလို့ခေါ်တဲ့ဒီမှာကလည်းကျမ်းထဲမှာအာဝံဖြစ်တဲ့ဒီကျမ်းထဲမှာပမာဒဆိုတာဘာလဲဒီလိုဒီကံပြောနေကြတယ်မိမိတို့မပြောလိုက်ရဘူးမိမိတို့မသွားလိုက်ရဘူးဒါလို့မိမိတို့မသွားလိုက်ရဘူးဆိုတာကဤတဲ့လေးနဲ့တဲ့အဲ့ဒီရှိသလားဘုရားရှင်ဟာမိမိတို့ကဘုရားမြတ်စွာရဲ့တရားတော်ဟာအင်းတန်မှ၄ရက်ပြီးအင်းတန်မှ၃ရက်ပြန်ပြန်ကျွန်တော်ရဲ့မြေပေါင်း1500ကဟောထုတ်တဲ့တရားဒီကလေးကြီးမှန်တယ်။တော့ဘုရားမြတ်စွာဟောထားတဲ့တရားဒီတော့ကျွန်တော်ရဲ့မြေပေါင်း1500ကစစ်မှန်ပြီးတော့ပါဘူး။ဒီလိုပြောနေပြီ။ဘုရားရဲ့စစ်မှန်ပြီးတော့ဟောတာကစစ်တော့ဘူးလို့လူတွေကြည့်နေသေးတယ်ဗျဘုရားတရားတော်လူတွေကမှန်တမ်းနေကြမှာပါလေ။တပ်တွေကြည့်နေသေးတယ်ဗျတပ်တွေကမှန်တမ်းနေ။လောကမှာသတ္တဝါတွေကြည့်နေသေးတယ်ဗျသတ္တဝါတွေကဘုရားတရားမှန်နေမှာ။အဲဒီလိုရောမှုလို့ဒီလိုဝါရီကိုစဉ်းစားကြည့်မှာ။အိုးတော့လည်းတစ်ပေါင်း1500ကဒီမှာဒီကနေ့ဒီနေ့ဒီပါမယ်။ဒီကောင်းမသောမာယာတို့ကဒီရဲ့သဘာဝကိုသူရဲ့ညောင်းတတ်တယ်။ဒါနဲ့ဖြစ်ဖြစ်ပေါ်လာတဲ့မိန်းကလေးကိုသူရဲ့ညောင်းတယ်။ဒီသဘာဝကြောင်းလို့မရဘူး။ဘုရားမြတ်စွာဟောကြားတဲ့တရားဓမ္မမှာလည်းဒီကနေ့ကျမ်းစာနဲ့ဥပမာနဲ့လက်ရှိမှာလည်းစာနဲ့ဥပမာ။အိုးကာမေတ္တာနဲ့ဖြစ်ပြီးသဘာဝမှာလည်းပြည့်စုံတဲ့တရားတော်ကိုစမ်းနေတယ်။အဲ့လိုတို့တို့ပါရယနေမှာဟောတာအယူဆတယ်ဖြစ်ကြောင်းသွားလို့ဖြစ်အားရောသွားဖြစ်နေတဲ့ဖြစ်ကြောင်းပြန်သွားရတယ်ဘုရားလက်စွာရဲ့တရားဓမ္မကဖြစ်နေတဲ့ဖြစ်ကြောင်းပြန်သွားပြီးဖြစ်နေတဲ့ဖြစ်ဉာဏ်ပေါင်းတန်းတန်းနဲ့နိုင်နေတယ်ဘာဖြစ်လို့သင်္ခါဝရမှန်ဖြစ်ဒီဝိညာဉ်အတိုင်းပမာဒဆိုတဲ့စကားလုံးလေးကိုဘယ်လိုအိတ်ဆွင့်သထာဂတေမောပမာဒော အထက်ဘုရားသူရဲ့သံဃာရတုတဲ့ပမာဒောပမာဒအဆိုတဲ့သရလုံးဒီကတမောဒီကဲ့သို့သောအဘိဓေကိုဆောင်းပါမယ်။ဘုရားမြတ်စွာဘုရားရှင်းပြလို့ပြီးတော့ဘုရားလည်းမိခုံလေးထောက်ပြီးတော့ပြန်လိုက်တယ်ကာယဒုစရိတိဝါဝတိဒုစရိတိဝါမနောဒုစရိတိဝါသစ္စာဒုက္ခပါသုလေတုဝါသိစ္ဆာဝတ္တကံဝတ္တကံဒုပါဒကံဣခရေစတယဟံတုကာယဒုစရိတိဝါကာယဒုစရိတိဝါ၌သနောဝတိတိတိတိဝဝတိတိဆိုင်၌၎င်းမနောတုတိတိဝမနောတုဆိုင်၌၎င်းသစ္စတုကာမတိနေတုဝကာမဂုဏ်၅ပါးဆိုင်၌၎င်းသိဒ္ဓသစိတ်ကိုဝတ္တသောသုံးလို့အားခြင်းပမာဒောပမာဒမိပါလေတိတိတို့အတဝါသူကုန်းတော်တဲ့ခင်သံတော်ရဲ့အရာဒီသောတာကောင်းသမတိဟောကြားတော်မူခဲ့ပါ၏တည်း။တော့ပမာဒရဲ့အဓိပ္ပာယ်ဆက်ရှင်လိုက်။အရတိုင်းမှာပြောနေတဲ့ဤကြောတော်ဟောပါမယ်။ကာယဒုစရိဒေဝသုတတဝတ္တကောကာယဒုစရိအလုံးရှိတဲ့ကံဒီကိုယ်ကြီးပြုလုပ်တဲ့အချက်တော်ကြီးကိုယ်ကြီးပြုလုပ်တဲ့အချက်တော်ကြီးသူ့ဆိုင်အာရုံဆိုင်အလုံးပြည့်တဲ့ကံအာနာတိပါဏသတ္တဝါရဲ့အဲ့ဒီလေသတ္တဆက်အာဒိနာဒါနသုတ္တမပေးတဲ့စိတ်ကြီးဥစ္စာဒီလိုမျိုးနဲ့ရလာပိုင်ဆိုင်လို့တဲ့အိုင်းနိုင်လေကာမေသုသိစ္ဆာသာရတရားဥပဒေနဲ့စမ်းကြည့်ပြီးတော့ကာမဂုဏ်ကာမဒုက္ခကိုကျူးလွန်တော်သားတယ်။အဲဒီသုံးမျိုးကာယဥစ္စာတည်းတူနဲ့ပြီးမှားတဲ့ဥစ္စာ။အဲဒီပြီးမှားတဲ့အမှုမျိုးမှာသိစိတ်ဆွထားတာဒီထဲမှာနှိမ့်ချင်ပြောပါလိမ့်မယ်ခင်ဗျာ။အကျဉ်းစတဲ့ဆိုတဲ့ပါဠိပါဒအိက္ခာရဲမှာစိတ်ကပြောပြီးတော့နှိမ့်ဆိုင်နေတယ်ရှင်းတတ်တယ်။အဲ့ဒါကပမာဒဟောတယ်။ဝစီသူစရိုင်းမှာဝစီသူစရိုင်းဆိုတာနှုတ်ပြန်ပြောဆိုတဲ့အာရုံနဲ့သုသာဝါဒမမှန်တဲ့စကားကိုပြောဆိုတယ်ဒီလိုနာဝါသတရားနဲ့တရားမတည့်အောင်ဆုံးတတ်တဲ့သုသာဝါသစံတန်းစံတန်းသာသနာနဲ့သကလုံးကိုသုံးပြီးတော့ဆယ်ရီတိုင်းပါလေ။သံသဗ္ဗလာပအကျိုးမရှိတဲ့စကားတွေပြောရင်ဒုက္ခရဲ့စကားကမဟုတ်တာကိုမမှန်တာရော။အခြင်းအမှားမကျသေးတဲ့စကားအနစ်သာရနဲ့စကားမှန်တယ်ကမဟုတ်ဘူး။အနစ်သာရမဲ့ရုံမကဘူး။အန္တိကသစ္စာပလတိဝိလာသိတိသစ္စာဒီကနာပြောနေလို့ပြောတဲ့ပုဂ္ဂိုလ်ရောနားထောင်နေလို့ဆိုတော့သံသာနဲ့ဤသွားပြီးဆုံးလို့ဖြစ်တာတဲ့အဲ့ဒီကနာပြောတာမှာဒီမှာဆရာတော်ဘုရားကြီးကလည်းသတ်ပလံကပိဋိရှင်းသောတရားပိဋိရှင်းတယ်ဆိုတာအမြင်သဘာဝများကအဲ့ဒါကအမြင်ဆံတစ်ထည့်တဲ့သဘာဝအဲ့ဒါကအင်းတဲ့ပဲဒီကောအနန္တဲမှာအနစ်စကားရမှာလည်းသတ်တယ်အသာတယ်အတူမှာအနစ်မရှိတဲ့စကားမျိုးမှာတော့ဒီကောင်းပြီအဲ့ဒီစကားတွေပေါ်မှာပြောပြထုံရတာကနှစ်ချက်ပြီးတော့စိတ်ထဲနဲ့စိတ်ကိုလွတ်ထားပြီးတော့အဲ့ဒီထဲမှာနှစ်ချက်ပြောလိုက်တော့ပြောဆိုနေတာမှာပမာဒအဲ့ဒါလည်းပြောနေလို့ရှိရင်ပြောတယ်အဲ့ဒါကတော့ပြောတဲ့ဟာဆိုဒါကမလုပ်လို့ရဘူးမင်းနေလို့ဆိုတာကဘာလို့လဲမဟုတ်ဘူးဆိုမှလားနော်အဲ့ဒီလေပြန်သွားပါလားမနောဒုစရိတိစိတ္တသာဝတ္တကိုမနောဒုစရိမနောဒုစရိ၌စိတ္တသာစိတ်ကိုဝင်တဲ့ကောဆောင်းလို့ထားတယ်သတိနဲ့အသိနဲ့မနောဒုစိတ်ထဲကပြန်ပါနေတဲ့အဖြစ်အပေးလေ ဒီဘာရဲ့ဖြစ်ခြင်းနတ်ပြည်ဖြစ်ခြင်းကောင်းပါပဲဒီနတ်ပြည်ကိုပါလို့တင်တဲ့သဏ္ဍာန်အဘိဓမ္မာအဲဒီလိုသဏ္ဍာန်ပြည်ကိုလို့တင်တဲ့ဒေါသတိုင်းအဘိဓမ္မာခေါ်တာကောအဘိဓမ္မာဆိုတာယံပရတ္တံမမတယံတိတိသီရောသာဘိပရတ္တဒီဘာရဲ့ဖြစ်ခြင်းဥစ္စာရှိအံဒုတ္တဘာယသတိဥဒ္ဒါရီမမနာအာရီအခါစ္စပါဘုရားသာဓုကောင်းလို့ဒီဟာလို့သာသင်ကောင်းပါဘူး။ဒီလက်ဖြစ်ကြီးကိုကလိုချင်တဲ့စိတ်အကျဉ်းသားမှာအလေးကြီးလို့ခေါ်တယ်။ဟုတ်။ရိုးရိုးလောဘကတော့ဘူး။ဒီလက်ဟာကဘုဟာလို့ရှိနေလောဘက။အဲ့ဒါဟာမတော်သူဆိုရင်စိတ်ကြီးကြီးကြီး။အာရုံပြည့်စုံတဲ့ကြီးကြီးကြီး။ရပါတဲ့စိတ်ထဲမှာအလုံးမရမုံဒီလူတကားနဲ့မကျဲဘူးစိတ်ထဲမှာအလုံးမရဘူးလူပေါ်မှာရိုးရားသူကြီးပေါ်မှာရိုးရားအခြေလက်ကလည်းစိတ်ထဲမှာသိုးကောင်းထားတဲ့ဒေါတာအလုံးမရစိတ်ထဲကောင်းဒေါတာကမှတ်တာဟောဒါလည်းကတော့သူ့ဆိုင်အေးဒီတော့စိတ်ကျိုးရင်အာရစိတ်ကျိုးရတဲ့လို့ကိုယ်စိတ်ကြော်ရလို့ပဲရှင်းတယ်စိတ်ကျူတယ်အနာမပြောနဲ့မာစိတ်ကျူတယ်စိတ်ကျူရလို့ဒီနာမှာဘုံလို့ပြောနေတာဒီနော်အဲအဲဒီဒေါသတော်မှာစိတ်ကျူသစ္စာလို့ပြောတဲ့ပမာဏကအဘိဓါရဝါဒမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုမိစ္ဆာပါလို့တဲ့ဒိဋ္ဌိသံဃာရေးကျိုးတဲ့ပတ်သက်ပြီးတော့သံဃာရေးကျိုးရှိပါဘူးကောင်းတာလို့ကောင်းတာမဖြစ်ဘူးမကောင်းတာလို့မကောင်းတာမဖြစ်ဘူးသူတို့ကကောင်းလို့သေးတယ်ဆိုတာဟုတ်တယ်မြန်မာဥပဒေလိုလို့မကောင်းတာလုပ်နေတယ်ဒီလိုဒီချမ်းသာနေတယ်ဟောအတွေ့အကြုံမှာနော်မကောင်းတာလုပ်နေတဲ့သူတွေနဲ့ချမ်းသာတာကောင်းတာလုပ်ပြီးတော့ဖတ်ကြတာမကောင်းတာကိုသိနေတယ်ဒီလိုအယုဌာလောကစတာမိစ္ဆာမိစ္ဆာအာရုံရဲ့အနည်းငယ်ပြောတာအဲ့ဒီမိစ္ဆာတွေနဲ့ပတ်သက်တာလို့ဆိုရသီဒိဋ္ဌိဉာဏ်ဉာဏ်ဉာဏ်ဉာဏ်ဉာဏ်ဒီရေရတနာမာရထုမှာဒုတိယမှာနတ်တာ။ဇတုပိညာတံယတိကံသာနာကာနာကိုမိုက်ပြီးနတ်တာ။ဘာလာဒိဋ္ဌိပါဠိတံ။အေဒီအာရဏသင်္ကန်းသူလည်းနေမှာ။သူလည်းကသူလည်းမှာ။ဒီလိုအယူဆမျိုးတွေရှိတယ်။သူလည်းဒီကလည်းအာရဏသင်္ကန်းသူလည်းဒီကလည်းအာဃာဒိဋ္ဌိပဏိသုရာတ္တပပယုတိဘက္ခံသာအာဟုတိယောသူရမြအတုတွေကတရားဖြစ်ခြင်းသုံးခုကိုဘုရားလက်ကမှာဒီမာနကိုခေါ်နေတယ်အဲ့ဒါကမိစ္ဆာတ္တိသုရာတ္တကဏ္ဍသမဏံမလာဝိပါကောသုမေတ္တာတ္တကဏ္ဍကောင်းစွာပြုတ်ပတ်ကောင်းမင်းရဲ့ဒီလိုကောသမဏံသတ္တရာလူရဲ့ဥပါဒေါအကျိုးဆိုတာလည်းပဲနတ်ဥမရှိဘူး။ကောင်းတာလည်းကောင်းတာဖြစ်မှာဖြစ်မှာ။မကောင်းတာလည်းမကောင်းတာဖြစ်မှာဖြစ်တယ်။ဆိုပြီးတော့အဲ့ဒီအရာကိုသူစတာလည်းမင်းမင်း။အဲ့ဒီမိစ္ဆာတိတ်ကြီးကိုမတော်ဘူးဆိုရင်အဲ့ဒီမတော်ဘူးဆိုရင်ဒီနဲ့ဟိုဒီအမြင်ကမဖြစ်ဘူးလား။ဒါတော်လန်တော့အမြင်လို့ဖြစ်ပြီးဟောဒီဒီနဲ့အဲ့ဒါကမှန်ပါလား။ဟော။ယောကမှာသံဃာဒိဋ္ဌိမှန်တယ်။အောင်းတာလို့ပြောတဲ့အကျိုးရတယ်။မကောင်းတာလို့မကောင်းတာ။အဲ့ဒီလိုဆိုရင်မကောင်းတာလို့ဘာလို့ပြီးသွားနေလဲ။ကောင်းတာလို့ဆိုတော့ဘာလို့ပြီးသေးနေလဲ။ဒီစိတ်ဓာတ်ကမင်းအရာတွေဖြစ်ပြီးအခြေမှန်လေးအကြောင်းအကျိုးမရှိလို့ရှိရင်အကျိုးမရှိဘူး။ဒီကနေ့သဘာဝအရေးကံတွေလေးကိုပြန်ပြောမယ်။အဲ့တော့ကောင်းတာလုပ်ပြီးတော့မကောင်းတာတွေသိနေတဲ့သူဟာကိုယ်ဘဝတော့မကောင်းတာတွေလုပ်ခြင်းလို့အဲ့ဒီမကောင်းတာတွေကအခုမှမြင်နေတဲ့အဲ့ဒီအကျိုးအမြင်ဆံနေတာပဲ။မကောင်းတာလို့ရတဲ့အဲကောင်းခြင်းချမ်းသာရနေတဲ့ပုဂ္ဂိုလ်ကကိုယ်ဘဝတော့ကောင်းတာတွေလုပ်ခဲ့တယ်။အဲ့ဒီကောင်းခြင်းချမ်းသာတွေကိုသင်္ကန်းနေရတာအခြေတိုင်းအတိုင်းအတာကြောင်းကျိုးညို့ဖြစ်နေတယ်။ဒါမှအမြင်လေးကိုဖြစ်ပြီး ိဋ္ဌာန်ဒိဋ္ဌိထားရတဲ့ဒီလိုရှင်းပါရတာလေဒါကြောင့်ပါပဲအဲဒီမိဋ္ဌာန်ဒိဋ္ဌိဆိုတာနဲ့အတိတ်ကအကြီးဆုံးရတဲ့ဗျာဒိဋ္ဌိထားရတယ်ဘယ်မှာသွားတဲ့အမြင်တစ်ခုရသွားတယ်ဘယ်မှာတဲ့အတွေ့အကြုံဘယ်မှာတဲ့အမြင်ရသွားတယ်နဲ့ဆက်ပြေးနောက်ပြီးတော့ဘုံဝဲတာလေဒီကနေ့ဘောလို့မိစ္ဆာတိတ်ကြီးအသိစ္စာဇာဘာကမိစ္ဆာတိတ်ကြီးသူရဘာပစ္စည်းကိုမှဘုဖြစ်ပြီးဖြစ်လို့ရောပါသူရဘာဆိုမကြည်မနဲ့ခဝန်းကျင်မကြည်မဲ့ဆန်းဖြစ်ပြီးတော့ဉာဏ်ရုပ်ကိုဉာဏ်ရုပ်တို့နေမှုဇာဘာကအမြင်မှားမှုမိစ္ဆာတိတ်ကြီးဆိုတာဒီမှာမတော်တဆတ်တယ်အဲ့ဒီမတော်ထူးလိုက်တဲ့စိတ်ကိုမထိန်မဲ့တဲ့စိတ်ကိုပြုတ်ထားပြီးအတန်ကြာလို့ဘောထားနေပမာဒလေးလေးညာတဲ့ဒီမှာသစ္စာဒုဝါကမကုလေသူစိတ်တရားအဝတ္တောသစ္စာဒုကမကုလေသူသာဘသောကံကုန်လို့၌စိတ်တရားမိမိစိတ်ကလေးကိုဝတ္တောသွန်လို့၍အာရေတိပမာဒောပမာဒလို့ခေါ်တဲ့သိလျောခြင်းဖြစ်ပါလေတော့။ဟောပမာဒကာမဂုဏ်အာယုနာဂါပုသိက္ခာကာမဂုဏ်ဆိုတဲ့စကားလုံးပါဠိတပ်ပြီးကာမဂုဏ်ဉာဏ်မှခုပြုဘုံဆိုတာဂုဏ်ဘုံရှိတယ်ဂုံပဲတယ်ဆိုတဲ့အဆုံးအကျိုးပဲဆိုတော့သိတဲ့သူကဘုံရှိသရေရှိဘုံဆိုတာကအမည်ချင်းပြောကာမကုဏမှာပါတဲ့ကာမဒုံဆိုတာကနောင်မဖွဲ့ဆိုလို့အဲဒီကကျေမကျူးဘူးဆက်ကလုံးကျူတယ်ဆိုပြီးဒါတွေ့ရတာမမာသဒ္ဓမှာလည်းရှိကြတယ်တခြားဘာသာတွေမှာလည်းရှိတယ်ဆက်ကလုံးကျူတယ်အဲဒီကွယ်နာမည်ကောင်းတယ်နော်အဲ့ဒါလေးတွေကကာမကုဏကာမဒုံဆိုတဲ့ဆက်ကလုံးရဲ့အဖြစ်ပါလားသမာဓိရောကြီးရှိကျင်နေသမာဓိနာဘာသာမပြန်နိုင်တဲ့မြန်မာမှုဖြစ်ပြီးသာမတော်လို့ခေါ်နိုင်တယ်။ဒါဖြင့်ဒီဒိဋ္ဌိတွေကိုသိရရင်ကာမဆိုတာဘာလို့ပြောရလဲ။ဒုစင်ဆရာအာယုန်ကိုကာမလို့ခေါ်တယ်။ဘာရင်းကဒုစင်ဆရာလဲလို့မျက်စိကကြည့်ပြီးတော့စကားတဲ့အခြင်းတွေကဒုစင်ဆရာသတိနဲ့မြင်ရတဲ့သဘာဝအခြင်းတွေဒီလိုရှင်ခရာနားနဲ့တားထောင်ရတဲ့ခါရတဲ့အတန်လေးကလိုရှင်ခရာနှာခေါင်းနဲ့နားချီရတဲ့ဝိဉာဉ်နဲ့နှက်တဲ့လိုရှင်ခရာဆရာနဲ့ခရရတဲ့ဘယတာကြီးတဲ့ခရတာဒီမှာလိုရှင်ခရာခန္ဓာကိုယ်ရဲ့ကြီးကြီးကိုကြီးကြီးကောင်းတာဒီခန္ဓာကလိုရှင်ခရာဟောလိုရှင်ခရာမှာဘောရှင်လူတိုင်းလူတိုင်းအားလုံးမသိရှိတဲ့ပုဂ္ဂိုလ်တိုင်းမြင်လိုက်လို့ရှိရင်လူကြီးတွေကအာရုံစိုက်တာနားနဲ့နားဆောင်လိုက်တယ်ကြားရတယ်အားရတယ်ဆံမီးလူကြီးတွေကသိတယ်အဲဒါကြောင့်လူမျိုးဆောင်ရတယ်ဆိုတော့ညကလူပါအိဋ္ဌာကံသာမနာပါဒသနိယာသာမနိယာဘေမနိယာအိဋ္ဌာဒုစရာကောင်းလို့သံသာဖြစ်တဲ့ဆရာကောင်းအနာပါစိတ်ထဲမှာကျင့်ရဆရာကောင်းကာမုပ္ပသမိတာဒုစရာရဲ့ဆက်သက်တယ်။ဒသမိယဆက်သက်ဆရာကောင်းအဲ့ဒီလိုအကြီးချင်းကြီးရှိနေတဲ့လက်ရှိနဲ့မြင်ရတဲ့အခင်းအာယုံနဲ့ကြားရတဲ့အခင်းအာယုံလေးနှာခေါင်းနဲ့နားကြည့်ရတဲ့အခင်းအာယုံလေးနားရတဲ့ကိုယ်ကြည့်ရတဲ့လက်ရည်ရတဲ့အာယုံလေးခန္ဓာကိုယ်နဲ့ကြည့်ကြည့်ရတဲ့အကြီးကြီးအာယုံလေးအဲ့ဒီအာယုလေးကာမတဲ့ကျိုးရှင်ဆရာကြီးအာရမပုဂ္ဂိုလ်ကျိုးရှင်များကသဘာဝတဲ့သူကင်းပါတဲ့နည်းရသဖြင့်တခါနည်းဆက်ကြည့်ကျိုးရှင်ရင်းချင်းအခါနည်းလေးနောက်ကဆက်ကြည့်သူသူအသင်အာယုလေးမိမိရသဖြင့်တော့ကြောက်သွားစေခြင်းအေးကြောက်သွားစေခြင်းအဲ့ဒီအသင်အာယုလေးဒီလူချင်းဆရာသစ္စာကြောင့်ရပ်တော်ကြတာအဲ့ဒါနဲ့ကာမမျက်စိထဲမှာတောင်းတဲ့ခါတော့မျက်စိထဲကသူမဆက်ဘူး
အဲ့ဒီနာရီကဒီမခွာနိုင်မခွာရဲ့ဖြစ်တော့နှောင်းသူရဲ့သာလို့ဘူးနာဟုံးဒီတကယ်လုံးကတော့ပေါက်တယ်လူခြင်းဆရာနှောင်းအဖက်မှန်မြတ်သာမန်လို့ပြောတာဒီလေးသာမန်လို့ပြောတယ်ဟာလူခြင်းဆရာဖြစ်ပြီးစိတ်ကိုနှောင်းဖက်တာဟုတ်တယ်ဟောဒါကဟာဒါအိုင်းလေးကိုဒီလိုရှင်းပြတာဘုရားရဲ့တင်နာမည်ဘုရားတောင်းနေတယ်။အရှင်ဒီကတိနေနေနေတယ်။အဲ့ဒါလို့အာရယဖြစ်တယ်။မပွားနိုင်ဘူး။အေးအဲ့ဒါကြောင့်မလို့ကာမဂုဏ်ကြီးဆိုတာကနာပြောနေတာ။ဒီနည်းမျက်စိတွေကကျင်းပြီးတော့ဆွဲမဲ့နေတယ်။နားရကကြားပြီးဆွဲမဲ့နေတယ်။အာယံသတ်တယ်။အာယံကြီးကာမဒုညဒုစင်စရာဖြစ်ပြီးစိတ်ကိုအောင်ဖက်ထားတဲ့ဒေါသ။သာမကောအဲ့ဒီသာမကောအာယုန်ရှိပေါ်မှာစိတ်ကိုတွတ်ထားတယ်တွတ်ထားတယ်ဆိုတာသဘာဝတဲ့အရင်အာယုန်ကိုဆက်ဆက်လေးလေးကြည့်နေမဆွဲနိုင်မပွားရဲ့ကြည့်နေရေစီမဆွဲနိုင်အောင်ကြည့်အာရတဲ့အတန်လေးကိုဆက်ဆက်လေးလေးညှောင်းအောင်အဲ့လိုကလူချင်းစရာအာယုန်ရှိပေါ်မှာလူချင်းတွေ့တာမှုတွေစိတ်ကြိုက်ကိုတွတ်ထားတာသမာဓိသမာဓိကျေပွင့်ရည်ရည်နဲ့လည်းသိတတ်တယ်။ဒါတော့သမာဓိကနာမည်ပေါ့။နော်။တဏ္ဍိရာသမာဓိကခေါ်တော်မူ။ဒီဒုသောအာယေရဲ့စိတ်ကအသိဉာဏ်။အသိဉာဏ်နဲ့မြင်ရတဲ့အသိဉာဏ်ပေါ်မှာဆွေတားပြီးဘုရားသင်္ခါရဆွဲနိုင်တဲ့အာယေရဲ့စိတ်ကတော့ပေါ်နေတယ်။အဲ့ဒီအာယေပေါ်မှာမြင်ရောနေတယ်၊သိမှုနေတယ်အမှုအယူဖြစ်နေတယ်ဆိုလို့သာမန်ကခေတ္တကအာယုန်ကိုအယူဖြစ်နေတယ်ဆိုတော့အဲအဲ့ဒါမျိုးကိုသမာဓိလို့ခေါ်တယ်။သမာဓိတတိဘောဓတတတိသုခာသိတ်ကိုတတိနဲ့သိနေတဲ့သမာဓိ။အာယုန်ရဲ့မှာပြောဘုရားတရားတရားကိုငါတရားမဲ့အရာကြီးကြတဲ့ပုဂ္ဂိုလ်ကတန်ကောင်းတောင်းကြော်တဲ့သဘာဝဘဝလာတဲ့စိတ်ဓာတ်ကြီးချေလာတော့မှာဒီဝိမာသအိကြမယ်ဒီစိတ်ဓမ္မနာအောင်ကြမယ်ဘုရားကိုယ်ကမှတော်နေကြမယ်ဟုတ်တယ်တရားကိုအာရုံပြုနေတဲ့ပုဂ္ဂိုလ်တော့လေဒီစိတ်လေးအဘုဒ္ဓံရဲ့အချိန်လေးလူတိုင်းလူတိုင်းအာမီဆိုတာနဲ့အပြောကောင်းသွားတော့သံဃာများဆိုတော့သဘာဝသဘာဝနဲ့တဏှာလေးကခိုင်ကြည့်လို့ရတယ်ကြည့်နေတယ်ဆိုလို့ဒီသားကိုပြောပါတော့အားလုံးပျော်မွှေးရှင်ပဲဒီပေါ်မှာနေကြတယ်အဲ့တော့ခင်ဗျားတို့ကပမာဒတရားရဲ့သံဃာမှုခံရတာဟုတ်ဒီရသောလျာတခင်ကျော်မြတ်ကသံဃာကာမဂုဏ်ဤသူသံဃာငါးပါးအာယုတရားတို့၌စိတ်ဓာတ်စိတ်ကိုဝုတ္တကောဆုံးလို့ခါလေးပမာရောပမာဒအဒီပါနေရှိသည်ဘဂဝါသိဆုံးသောတခင်စေနာပြတ်ရာလေးသောတာကောင်းသောမပေဟောကြတော်မူခဲ့ပါပေသတည်နောက်ဘုရားမြတ်စွာဘုရားဖြစ်ပြီးတော့ပမာဒရဲ့သုကလနာဓမ္မနာဘာဝနာယအာဟိကိသကရိယတာသုကလနာဘာဝနာဖြစ်ခြင်းနဲ့ကုသိုလ်တရားတို့ဘာဝနာယဒီလိုရဲ့သန္တာမှာဖြစ်စေကိုသုပါစေလို့ရာအာဟိကိသကရိယတာဒီလိုသာသာလုံးလိုက်မှရှိသည်ရဲ့စိတ်ဒီမှာတော့ပမာဒသမာဓိဒီလိုသောင်းတယ်လေတရားမလို့ပမာဏ။ဒီလိုနေတဲ့ပုဂ္ဂိုလ်ဒီလိုတရားကဒီနေ့တန်တမာဒီလိုတွေရှင်းအောင်တနည်းတရားတော်မရှိဘူး။ဘုဒ္ဓဆိုတာအနတ္တမှာအကုသိုလ်သတ္တနံသမတိသနဝဘုဒ္ဓ။ဒီရဲ့စိတ်ကငြိမ်းတာအကုသိုလ်ပဲဖြစ်နေတာ။ဘုဒ္ဓဆိုတာဉာဏ်တဲ့ခန္ဓာတာ။ပုဂ္ဂိုလ်တိုင်းဆန့်ကျင်တာတော့ဒီလိုမျိုးကသာမန်လို့ပြောမလို့ပြောတာပါလေ။အေးဒါကြပါလား။ဘုဒ္ဓတရားနာမိတာကဖြစ်ဖို့ ကုသိုလ်တရားဆိုတာဘာလဲဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတို့နဲ့ရှိဝင်သာမှုတို့ဆိုတဲ့သတ္တရား။အကောင်းမှုဒီစိတ်တွေကိုပြုလို့ရမှာဖြစ်တယ်။အကောင်းမှုဒီစိတ်တွေကြောက်တယ်ဆိုတဲ့ဒီဥဒ္ဒတရား။အကုသိုလ်တရားတွေကိုဖယ်ရှားဖို့ကြိုးစားတယ်။ကုသိုလ်တရားတွေကိုအောင်ကြိုးစားတယ်ဆိုတဲ့အရင်းအမြစ်။ကုသိုလ်အကုသိုလ်ကိုဖယ်ရှားသိတတ်တဲ့ဉာဏ်နဲ့။အဲ့ဒီတရားဘာလို့ကုသိုလ်တရားအဲ့ဒီဒီပါတဲ့တရားတွေဒီသာသနာရှင်အောင်လုပ်ဖို့ဆိုတဲ့အလုပ်ပဲနဲ့တတိယသာမလုပ်နိုင်တဲ့ဒီဒီသာပမာဒ။နော်။ဒီကလနာနာဝနာသူတို့တရားတို့ကိုဘာဝနာယံဒီသာသနာရှင်းပွားခြင်းတို့ရာအာသိသသာရိတာအရှင်းသာဝနာမပြုလုပ်ပဲနေခြင်းဒီသူတော်ကလုပ်တဲ့ဒီမရှိဘူး။ဟောငင်္ဂလာကဒီလိုပြန်ပြန်။အနတ်ကြီးကကြီးရတာ။သူတော်ကလုပ်တဲ့ကံကလည်းဆန်းပါလို့ဆက်တောင်းချက်တောင်းလုပ်တယ်။ဆန်းပါမှာ။ဆက်တောင်းချက်တောင်းလုပ်ငင်္ဂလာဆရာကြီးကဥပမာလေးပေးတာ။အားလုံးကြည့်ကြပါလား။ပုတ်တိဒီလိုမျိုးမြင်ကြတယ်ဟုတ်တယ်ဒီလေးရံရေကြီးပေါ်ဆင်းပြေရှောက်တဲ့ချိန်မှာခါရဲဟောတဲ့ကြည့်တော့တာပေါ့ရေလိုက်ကောင်းလေးရေလိုက်ရတတ်ရေလိုက်ကောင်းလေးရေလိုက်ရတတ်ချက်ကောင်းချက်ရရပြည့်တဲ့နေ့ကြီးဟုတ်ဒီလိုမှန်ချက်ကိုဖုတ်ဆက်ကောင်းဒီလိုပဲရေလိုက်ရတ်လိုက်ရေလိုက်ရတ်နေတာဒီနေ့ဆက်နေတော့အဲ့ထုတ်သူပဲအချို့ချို့ပုံပုံလေးသူကောင်းမှုလုပ်တဲ့ကံဒီကနေ့သူ့ကိုလုပ်လိုက်။အိုးပြစ်ထားလိုက်တယ်။တတိယနဲ့ကမ္ဘာကကောင်းလုပ်တယ်။ပြစ်ထားလိုက်တယ်တတိယနဲ့ကကောင်းလုပ်တယ်။သင်္ကေတမပြတ်မလုပ်ဘူးတဲ့။ရတ္တရတ္တလုပ်နေတယ်။အဲ့ဒါနဲ့ပဲပမာဒဒါကိုဝင်းညံ့နေတာ။ဒါလည်းပမာဒ။အနာတိကံကရိယာသစ္စာမပြတ်ပြုလို့ရှင်ပါရှိသည်ဖြစ်သည်။အနာယူရောသောအမျက်မပြအာမထုံးခြင်းဒီပမာဒောပမာဒာဒီပါလေတော့ဣတိဒေဝကဝါခြေခုံးသောလည်းခင်စင်သောပြတရားဒီသောတာကောင်းသောမတိခေါ်ပြတော်မူခဲ့ပါသည်တည်းဒါဟာပမာဒဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဘုရားမြတ်စွာဘုရားပါပြီးတော့မှာ။အဲ့တော့အပမာဒဆိုတဲ့စကားကပမာဒရဲ့ဆန့်ကျင်အာဟုလက်ကျင်ပဋိပိညာဟောဆန့်ကျင်ပြီးပြောတယ်။ဟုတ်တယ်မဟုတ်ဘူးဆိုတာဆန့်ကျင်တဲ့အိဒီပြောတယ်။အာပမာဒပမာဒမဟုတ်ဘူး။ဆန့်ကျင်တဲ့အိဒီနဲ့နားလာ။အကြောင်းလို့မြန်မာစကားမှာလည်းမိတယောနဲ့မမိမလေးပါဘူး။ဆန့်ကျင်တဲ့အိဒီပြောတယ်ဒီတိုင်းနဲ့အပမာဒပမာဒရဲ့ဆန့်ကျင်ပဲတရားကိုနားလည်ကြရအောင်။ဘုရားမြတ်စွာဘုရားတရားဓမ္မတွေဆန့်ကျင်တဲ့ကလေးတွေနဲ့ပေါ်လာတဲ့ဘုရားကအာဟုဆန့်ပမာဒသမ္မာဒသင်္ခေတအာဟုလောဘမလောဘဒေါသအာဟုမောဟဆန့်ကျင်တယ်။ဘာဖြစ်လို့လဲ။သက်ပေါင်းမရှိပဲလေ။အဲ့ဒီတတိယလိုဒီပမာဒအတိအလိုတန်တမှာမခြားဘူးဒီပမာဒဘယ်လိုလုပ်ရမလဲဆိုတော့ပမာဒကအပမာဒနဲ့ပြန်ရအပမာဒကိုဒီချောင်းချင်းဖြစ်ပမာဒကိုဖယ်ချနိုင်တယ်အကုသိုလ်ကိုဖယ်ချခြင်းကိုယ်တိုင်ကမကုသိုလ်ဖြစ်တယ်ကုသိုလ်နဲ့အကုသိုလ်ကိုဖယ်ချတယ်လောဘကိုအလောဘနဲ့ဖယ်တယ်ဒေါသကိုအဒေါသနဲ့ဖယ်တယ်မောဟကိုမောဟအမောင်းကိုအလင်းနဲ့ဖြောင်းအမောင်းကိုအမောင်းနဲ့ကြောက်လို့မရဘူးအမောင်းကိုလည်းမရဘူးသူတို့လည်းအကုသိုလ်မှန်လို့ရှိရင်သူတို့လည်းချောင်းပါတယ်ကုသိုလ်လုပ်ခြင်းဖြစ်အကုသိုလ်ဖြစ်တယ်အနည်းနဲ့အမောင်းဟာဉာဏ်ကြီးတဏှာနဲ့မရှိနိုင်တယ်လို့ကုသိုလ်နဲ့အကုသိုလ်ကတဏှာနဲ့မရှိနိုင်ဘူးအကုသိုလ်ရောက်နေတဲ့အချိန်ကုသိုလ်မရှိဘူးကုသိုလ်ရောက်လာတဲ့အချိန်အကုသိုလ်ရောက်တယ်အမောင်းလည်းသူကမပြီးနိုင်တယ်လို့ကုသိုလ်နဲ့အကုသိုလ်ဒီနိုင်ဘူးအဲကြောင့်မလို့ အကုသိုလ်ကဲပြီးတော့ကုသိုလ်ပွားရတဲ့ဆိုတဲ့အကုသိုလ်ပဲရမှာတဲ့ချေကုသိုလ်ပွားရမှာတဲ့ချေဒီလိုမဟုတ်ဘူးကုသိုလ်ပွားရတဲ့အကုသိုလ်ဒီကောင်းကြီးမြတ်စွာဘုရားတကယ်တော်များကအပမာဒဆိုတဲ့တရားကိုအပမာဒဆိုတာကုသိုလ်တရားတွေ၌စိတ်ကိုသုံးရသတ်သာခြင်းအာရုစရတိတိသမနောတုစရိတုမာစိတ်ကိုသုမထရာအပမာဒကာမဂုဏ်အာယုတရားတို့မှာစိတ်ကိုသုပြီးတော့မထရာအပမာဒကာမဂုဏ်အာယုရဲ့အိမ်ကိုစိတ်ကိုသုမထရာကာမဂုဏ်အာယုရဲ့အိမ်ကရှောင်ရှားကျိုးရှိတယ်ကျိုးရှိတာကောင်းကျိုးချမ်းသာဖြစ်ပါစေတဲ့တရားဓမ္မဒီနည်းနဲ့ဖြစ်စေတဲ့တရားအဲ့ဒီအတ္တမာရတတိယအာဝကပါတော်တတိယမသွေးမသွားသေးဘူး။အမြဲတမ်းတတိထားပြီးနေတာ။အဲ့ဒါအတ္တမာရခေါ်တယ်။အဲ့ဒီအတ္တမာရဆိုတဲ့တကယ်လို့အနဂရာသင်္ကညာကမဟာကံအထံဒီတဝါသိတယ်။အမတန်ကျေတတ်တဲ့အသေးသေးကြီးကိုချုံပုံပြီးတော့ဒီတကယ်လို့ပြီးရှိနေတာ။တော့ဒီအောင်ပြည့်ပြတ်နေတယ်ပြီးတက်ကသုံးလို့ခြုံပြီးတော့ပြောလိုက်တာဇလုံးထဲနဲ့ခြုံပြီးအောင်ပြောတာမှာအပမာဒဆိုတာမျိုးပြီးတက်ကသုံးလို့ရဲ့အနိစ္စရာကိုပြောတာမှာဆိုင်အပမာဒအဲ့ဒါကလို့ဘုရားမြတ်စွာဆိုတော်တဲ့အခါဤခြင်းနဲ့အနတ်လမ်းတော်တွေကိုဩဝါဒပေးတဲ့အပမာဒေနာမိခဝေသမ္ပါဒေနာဆိုတဲ့နည်းလမ်းဧကဝေจิตายံဒုပမာရဏသမိမနေဟောခြင်းလို့ဆိုတဲ့အပမာဒတရားဖြင့်သမာဓိသာမိမိတို့ရဲ့သန္ဓမာသုတ္တရားတို့ဖြစ်ပွားပြီးတော့အထုတ်ကြအပမာဒတရားနဲ့တရားမြေလမ်းမြတ်စွာဘုရားဤစဉ်ဒီစဉ်ဟောဝါဒပေးနေတဲ့အပမာဒိနာဒါရင်လားလို့ဆိုတော့နောက်ဆုံးသစ္စာဘုရားရှင်ဘုရားမြတ်ပိဋကသာဏတိဒါကြရတယ်တရားတော်ကြီးကရုပ်သိမ်းပြီးတော့လုံးဝနောက်ထပ်အပြောတော်နဲ့နောက်ဆုံးဖြစ်တယ်။သန္တာဂဏိပိတ်ခွေအာမတရားပြီးဟောဝေယဓမ္မသင်္ခါရအပမာဒိနာသံဃာဒိနာသစ္စာပြနောက်ဆုံးပြညာပါတယ်ဒီလိုမှာလည်းအပမာဒိနာ။ဘာဖြစ်လို့ဒီတကယ်လုံးမှာအဲကြောင့်အလောက်အကြောင်းမြတ်စွာဘုရားဆက်တလဲလဲပေါ်ပြီးနောက်ဆုံးပြိဋိကသံဃာကြီးမှာနောက်ဆုံးတကယ်လုံးဖြစ်အပ်တော်ရတယ်ဒီအပ္ပမာဒရေးကြည့်လို့ရေးကြည့်တော့ဒီဘုလိုတွေကတောက်တယ်မှာဆိုလို့ရှိရင်မြတ်စွာဘုရားဒီယောဂမှာ၃ချောင်း၃ပေါ်ပါရှိတယ်30တဝါးနဲ့30တဝါးရဲ့ခြေရာနဲ့ခြင်းခြေရာအပြည့်ဆုံးကျွန်တော်ကကြည့်ပါလေဆောရကနဲ့နော်။မြင့်မြင့်အားဖြင့်တော့သင်္ချေရာအကြည့်ဆုံးပဲ။ခြေရာအားလုံးကသင်္ချေရာနဲ့ပတ်ဝန်းတာပဲဖြစ်တယ်။တို့တူပဲကုသိုလ်တရားတွေထဲမှာအခြေပြန်ဆုံးတရားတဲ့သူကိုပြောပါလို့ဆိုတာပါမှန်ပါလား။ယေကေတိကုသလဓမ္မာသဗ္ဗေတိအပမာဒမူလကဧကဝေတ္တာယံဒုယေကေသိကုသလာဓမ္မာကုသိုလ်တရားမှန်မြတ်တည်းအတ္တိစေပြမတိရှိကြပါ၏။တဗ္ဗေချင်းမေဥက္ကုံလုံးသုံးသောကုသိုလ်တရားမှန်မြတ်တည်းအပ္ပမာဒဒုလကအပ္ပမာဒနှင့်အနိင္ကရှိကြပါ၏။အပ္ပမာဒသမောတရဏံအပ္ပမာဒတေမာအသိဉာဏ်ဖြင့်ပေါင်းစုံပြီးသွားကြ၏။ဤသည့်ရေဘဂဝါရှိကုန်သောတည်းဖြင့်သံသောကြတရားသည်သောတာကောင်းသမတိခေါ်ကြတော်မူခဲ့ပါပေ၏။ဤကာယဒုစရိုက်၊ဝတိဒုစရိုက်၊မနောဒုစရိုက်တွေကိုဆေချောင်းပြီးတော့ကာယဒုစရိုက်၊ဝတိဒုစရိုက်၊မနောဒုစရိုက်တွေကိုဤတဏ္ဍာမှာဖြစ်ဖြစ်ပြီးအောင်ပဋိထောင်ခြင်းဖြင့်အပ္ပမတ္တ။ကာမဂုဏ်အာယုဏ၅ပါးတွေဆေချောင်းသောကံကိုအာယုန်ရဲ့အဖြစ်ဖြစ်ပြီးဒီဘာဝကိုသင်္ကေတစဉ်းစားနိုင်အောင်ရှေ့ဆောင်ရည်ဓမ္မမာနာအပြင်အားဖြင့်မမိတ်မလိုက်ရောတတိနဲ့မင်းမဲနဲ့လေးလာပြီးအပ္ပမနာ ဒီတိုင်းအပမာဒနဲ့ပမာဒဒီတရားနည်းနည်းကိုအဆင့်မဲ့တရားနဲ့တော့အရေးပါတယ်။တရားတဲ့ကံဒီလိုဆိုပြိဿကဘုရားသာသာဝင်ယူရောခင်နိုင်ပါ။ဟာသိတဲ့လို့ဆရာသမားတွေသုံးပါတော့ကြားရတယ်။ဒီတိုင်းလေးပုံဉာဏ်လေးပါသာသာဖြစ်စီလို့ဆိုတာ။ဒိဋ္ဌိတောင်းရှိတာ။အဲ့ဒီဒိဋ္ဌိရောက်ဖို့အတွက်အရေးကြီးဆုံးတရားကဘုရားအပမဒောအပတပဒံပမဒောမြစ်သောပဒံအပမဒနာမိယံဒီပမတယသမတံဘုရားရဲ့သမဂရဒီကနာအပမဒအပမဒ